အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အနေနဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ရမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်သွားမှာဖြစ်တယ်လို့ USAID ရဲ့ယာယီအကြီးအကဲဂျွန်ဘာဆာကမေလ၂ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်အဲဒီကြေညာချက်မှာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအက်သနစ်ကလင်းစင်းကိုဖြစ်စေအီရတ်မြောက်ပိုင်းကယာဇီဒီးစ်နဲ့ခရစ်ယာန်တွေပေါ်ကျူးလွန်တဲ့လူမျိုးတို့တပ်ဖြတ်မှုဂျနိုဆိုက်ကိုဖြစ်စေတုံ့ပြန်ရင်ဆိုင်ရမှာ USAID အနေနဲ့နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကိုထိတ်တန့်ဦးစားပေးနေရမှာထားရှိမယ်လို့လည်းပြောပါတယ်။ American သမ္မတဒေါ်နယ်ထရမ့်ကမေလ၂ရက်နေ့ကထုတ်ပြန်ခဲ့တဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်တိုးမြင့်ရေးဆိုင်ရာအမိန့်ကို USAID ကလိုင်းနာအကောင့်ထဲပို့သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တိုင်းပြည်တစ်ခုချင်းအပေါ်ချမှတ်ရေးဆွဲထားတဲ့ USAID ရဲ့မဟာဗျူဟာရီမှာဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ရေးကအရေးကြီးတဲ့တောက်တိုင်တစ်ခုဖြစ်ပါဝင်နေကြောင်းနဲ့ Frank Wolf International Religious Freedom Act အဲ့ဥပဒေအရလည်းဘာသာရေးလွတ်လပ်ခွင့်ဟာ American နိုင်ငံရဲ့ဘဝဒါမှာဦးစားပေးအစစ်မှရှိကြောင်း USAID အကြီးအကဲကပြောပါရယ်ခင်ဗျာ